လာပါတော့ခင်ဗျာလူအဓိကလားမူအဓိကလားတနည်းအားဖြင့်ပြောရင်လူမပြောင်းဘဲမူပြောင်းယူနဲ့စနစ်တရားကိုထိထောင်နိုင်မှာသလားမြန်မာနိုင်ငံမှာလူမပြောင်းဘဲမူပြောင်းယူနဲ့ဒီမိုကရေစီဖော်ဆောင်လို့ရမလားဆိုတဲ့အကြောင်းဟာဒီကနေ့ဆွေးနွေးမယ့်တိုင်းလေလံအကြောင်းအရာဖြစ်ပါတယ်တော်ရရှိခင်ဗျာဒါတော့ဒီအကြောင်းအရာကိုကျွန်တော်ကသံသယရှိလို့စတင်လိုက်တယ်ဆိုတာထက်သောရရှင်တချို့ကိုပဲကျွန်တော်ညွှန်ဆိုရပါလိမ့်မယ်မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးလို့ဆိုတဲ့နေရာမှာပြုပြင်ပြောင်းလဲမှုတွေအဆင်မပြေတဲ့အခါတိုင်းအဖူးအထစ်တွေတွေ့လာရတဲ့အခါတိုင်းသူတို့ရဲ့စင်ခေါ်မှုတွေနဲ့အဓိကပြဿနာကလူမှမပြောင်းပဲစနေဟောင်းကလူတွေဆက်လက်လုံနေလို့မအောင်မြင်တာဖြစ်တယ်ဆိုပြီးတော့ပြောဆိုတဲ့လူတွေအများစုတွေ့လာရပါတယ်ဒါကြောင့်ဒီသောရရှင်ရဲ့ဆန္ဒအတိုင်းကျန်တဲ့ပြည်သက်တွေကကျန်တဲ့သောရရှင်တွေကဘလောက်ထိဒီကိစ္စကိုသုံးသပ်မိရသလဲဟုတ်သလားယုံကြည်ကြသလားဆိုတာကိုဆွေးနွေးခြင်းလို့ဒီနေ့စီစဉ်တာဖြစ်ပါတယ်ဆိုတော့ဒီလိုစီစဉ်တဲ့နေရာမှာပုံမိုးပြီးတော့မျှတအောင်တာဝန်ယူဖော်ဆောင်နေရတဲ့အထက်မှာပါဝင်တဲ့ကြက်ခိုင်ဖုံဖြူရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးအေးမောက်ကိုကျွန်တော်ကတရားလေလိုက်မှာပင်တိုင်းဆွေးနွေးတဲ့ပုဂ္ဂိုလ်တူအဖြစ်ဖိတ်ခေါ်ထားပါတယ်။နောက်ပြီးတော့ပြည်သူတွေရဲ့အသံကိုကိုစားပြုပြီးရေးသားနေရတဲ့စာရေးဆရာသတင်းစာဆရာဂျီတူဖြစ်တဲ့ပြည်သူ့ခေတ်ဂျာနယ်ရဲ့အက်ဒီတာချုပ်ဆရာဦးမော်လင်းကိုလည်းပဲဒီကနေ့ပန်နယ်အဖြစ်ဖိတ်ခေါ်ထားပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြမယ့်သောရရှင်ညမှာလည်းပဲပြည်သူတွေရဲ့ဒီပြုပြင်ပြောင်းလဲရေးကိစ္စကိုထက်ထဲဝင်လုပ်နေတဲ့ပုဂ္ဂိုလ်တွေပါပါတယ်။ဆိုတော့ပထမဦးဆုံးကျွန်တော်မေ့ချင်တာဦးအေးမောက်ကိုမေ့ချင်ပါတယ်။ဒီမှာသောရရှင်တချို့ရဲ့စာကိုကျွန်တော်အရင်ပြောရမယ်ဆိုရင်အဲဒီလူမပြောင်းဘူးမူပြောင်းတယ်ဆိုရင်လူဟောင်းတွေသာဖြစ်တယ်။ကြက်ခိုင်ဖုံဖြူရေးပါတီမှာပါဝင်တဲ့လူတွေဟာလည်းပဲစစ်တပ်ထက်ကလူဖြစ်တဲ့အပိုင်းအရဆိုတော့ဒီဦးအေးမောက်ရဲ့နိုင်ငံရေးနောက်ခံကိုနည်းနည်းပြောပြီးတော့ဘယ်လိုသဘောလဲဆိုတာခတ်တော်တော်တန်းစအောင်ပါခင်ဗျာ။ဥပမာပထမတော့ကဒီကြက်ခိုင်ဖုံဖြူရေးပါတီမတိုင်ခင်တုန်းကဘတာဝန်နဲ့ဘာရီများဆောင်ရွက်ခဲ့ပါလဲခင်ဗျာ
။ကျွန်တော်ကြက်ခိုင်ဖုံဖြူရေးပါတီမဝင်နေတော့အော်ကျွန်တော်ရဲ့ဝင်တာဝန်အင်ဂျင်နီယာပါ။ကျွန်တော်အင်ဂျင်နီယာပွဲရပြီးတော့ဒီအင်ဂျင်နီယာလုပ်ငန်းနဲ့လုပ်ပြီးတော့ကျွန်တော်ဟိုပထမတက်တဲ့မှာလုပ်ပါတယ်လုပ်ပြီးတော့ပကုံးမြောင်းတာဝန်နဲ့ဟိုပူကြီးဘွားနဲ့ပဲဒီရပတာဝန်ကိုကြောင်းလာနှစ်ရပတာဝန်မှာအနည်းငယ်ဆေးကျော်လုပ်ရတော့ရှိပါပြီ
ဟုတ်ကဲ့
ကျွန်တော်ကြောင်းပြီးတော့လုပ်ခဲ့တာအဲ့ဒီအမှတစင်ကျွန်တော်ပြင်ဆင်သွားပြီးတော့မှကျွန်တော်ဒီရွေးကောက်ပွဲဝင်ခဲ့တာပ
ါဟုတ်ကဲ့ပါခင်ဗျာဒီလောက်ပဲကျွန်တော်ရထားပြစီဆွေးနွေးရလို့ကျွန်တော်ပူကြီးဦးစားပေးမှပြန်လည်ဆွေးနွေးရပါဆရာဦးမော်လင
်းဟုတ်ကဲ့
ဟုတ်ကဲ့ဆရာဦးမော်လင်းကိုကျွန်တော်မေးပြစီခင်ဗျာအခုသောရရှင်တွေကရေးကြသလိုပဲတချို့သောရရှင်တွေကအာဟာလူမပြောင်းတဲ့အတွက်ကြောင့်မဖြစ်နိုင်ဘူးအဓိကအခက်အခဲဟာလူမပြောင်းခြင်းဖြစ်တယ်ဆိုတော့ဒီအမြင်ဟာဆရာတွေ့ရသလောက်မြန်မာနိုင်ငံပြည်သူလူထုရဲ့ဘလောက်ကိုများထင်ဟတဲ့ထင်ပါလေလူတော်တော်များများအဲ့လိုပဲထင်ကြသလားထင်တဲ့လူကလူနည်းစုပဲလားဆရာ
ကျွန်တော်တို့သိရကြားသလောက်ဆိုရင်တော့လူတော်တော်များများအဲ့ဒီလိုထင်ပါတယ်ဒါပေမဲ့ကျွန်တော်သဘောထားကိုမေးရင်တော့ဒါဟိုနည်းနည်းလေးရှည်ရှည်လျားလျားပြောရမယ့်ကိစ္စတစ်ခုလို့မြင်ပါတယ်လူကြောင်းနာမကြောင်းနာဟာအရေးကြီးတယ်လို့မူကြောင်းနာမကြောင်းနာလည်းအရေးကြီးပါတယ်အကုန်လုံးကဆက်ဆက်နေတယ်လူမကြောင်းမင်မဲ့လဲမူကြောင်းရင်ဖြစ်နိုင်တာရှိတယ်လို့မူမကြောင်းမင်မဲ့လဲလူကြောင်းလာတဲ့အခါမှာဖြစ်နိုင်တာရှိတယ်ပေါ့အဲ့ဒီဟာတွေကအကုန်လုံးကဆက်ဆက်နေတာဖြစ်တဲ့အတွက်နည်းနည်းတော့ရှည်လျားမယ်ပြောရတာဟောနာမိဘုံကိုဖြေရရင်တော့ကျွန်တော်တို့ပြည်သူလူထုထဲမှာတော့လူမကြောင်းတဲ့ပြဿနာဟာတော့ကြီးမားတယ်လို့မြင်နေတယ်ဆိုတာကျွန်တော်ဟုတ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်သောရရှင်တယောက်ရဲ့စာကိုအရင်ပရိသတ်ပေါင်းဆွေးနွေးပုံစံတွေကိုမဖြစ်ခေါ်ခင်ပြောပြရင်ကမူပြောင်းတာကလည်းစီးစီးသာသာမဟုတ်ဘူးအရက်ပြောပြောရရင်ဒီမိုကရေစီကိုသူကစကားရင်းဒီသုံးထားတဲ့အတွက်ဒီစကားကိုကျွန်တော်ပြင်ပြီးပြောရမယ်မူပြောင်းတာကလည်းစီးစီးသာသာမဟုတ်အရက်ပြောပြောရရင်ဒီမိုကရေစီကိုစေတနာမပါဘဲနဲ့မပေးခြင်းပေးခြင်းပေးနေရတာဖြစ်ပါတယ်လူမပြောင်းတာတဲ့လုံနေတဲ့လူတွေကအကျင့်မပြောင်းစိတ်ဓာတ်တွေမပြောင်းဖြစ်နေတာအဓိကကြပါတယ်စေတနာလည်းမမှန်ဘူးဝန်ထမ်းတွေကလည်းလမ်းဆိုင်မနေနိုင်တော့ဘူးဆိုတော့လူရောမူရောပြောင်းမှပြောင်းတောင်မှပဲစိတ်ဓာတ်တွေအကျင့်တွေဒလေတွေယဉ်ကျေးမှုတွေဇာရိတအခြေခံတွေအသည့်တရားတွေပြောင်းဖို့လိုပါလိမ့်ဦးမယ်ဆိုတော့သောရရှင်တယောက်ရေးထားပါတယ်ဆိုတော့ဆရာဦးမော်လင်းပြောခြင်းနဲ့အကြောင်းအရာနဲ့များဆက်ဆက်ပြီးပြောလို့ရမှာလားဆရာဦးမော်လင်း
ဟုတ်ကဲ့ဒီတော့ကျွန်တော်တို့အခုလောလောဆယ်မြင်နေရတဲ့ကျွန်တော်တို့ဗမာနိုင်ငံရဲ့အခြေအနေနဲ့ပြောရရင်ကျွန်တော်တို့ကကျုပ်တို့ရဲ့ကြောင်းလဲနိုင်တဲ့ online ရေးကြောင်းလဲပုံမျိုး revolution ကြော်တာပေါ့နော်အဲ့ဒီလိုကြောင်းလဲပုံကတော်တော်ခက်နေတဲ့အခြေအနေရှိပါတယ်အဲ့တော့ဒီလို evolution ပေါ့တစ်ဖြည်းဖြည်းချင်းကြောင်းလဲရတဲ့ဟာမျိုးဆိုရင်တော့ကျွန်တော်တို့ကဒီလိုအခက်အခဲတွေဒီလိုအချက်ဒီလိုပြဿနာတွေကြားရနေပဲ အခြေပြင်းချင်းရအောင်တွန်းပြောင်းရမယ်သဘောလို့ကျွန်တော်မြင်ပါတယ်။ဒီလူလူတို့ကတကယ်ပြောင်းချင်စိတ်ရှိတယ်ဆိုရင်တကယ်ပြောင်းဖို့လဲကျွန်တော်တို့ဝိုင်းကြိုးစားနေတာဖြစ်တဲ့အတွက်ဒီလူလူတို့ရှင်အားနဲ့ပဲခုနပြောတဲ့ဟာလူတွေရောမှုတွေရောအခြေပြင်းချင်းမပြောင်းလဲလို့မရဘဲနဲ့ပြောင်းရတဲ့အခြေအနေမျိုးရောက်လာမယ်လို့ကျွန်တော်တို့ကတော့အဲ့လိုယုံကြည်တဲ့စိတ်နဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဦးမောက်ခင်ဗျာဦးမောက်ကို personally ပြောတာမဟုတ်ပါဘူးကျွန်တော်လေးစားဆိုတာပြောခြင်းဖြစ်ပါတယ် with due respect ဦးမောက်တို့ဘက်ကဟောဘလောက်ထိများ confidence ရှိတယ်ဘလောက်ထိယုံကြည်ကြတယ်ငါတို့ဟာလူမပြောင်းတော်လဲပဲလူမပြောင်းတာအပိုင်ရှိပြင်မဲ့လဲမူပြောင်းတဲ့အခါမှာဒီမူတိုင်းတစိုက်မမတ်ငါတို့ဆောင်ရွက်နိုင်မယ်ဆိုတာဦးမောက်တယောက်တည်းကိုတော့ကျွန်တော်တန်တရားမရှိပါဘူးကျန်တဲ့ပုံကိုယ်တွေ as a whole ဦးမောက်တို့တိုင်းဝင်တစ်ခုလုံးနဲ့နှိုင်းယှဉ်ပြီးပြောပြပါရိုးရိုးသားသားကြားချင်ပါဟုတ်ကဲ
့ကျွန်တော်ဒီနေရာမှာတခုပြင်ပြချင်တာတော့လူကတော့အမျိုးမျိုးရှိတာပေါ့လေနော်လူမျိုးမျိုးစိတ်ထွေတွေရှိတော့ကျွန်တော်အများစုပေါ့နော်အများစုနဲ့ကျွန်တော်ပြောပါမယ်အများစုကတော့ခုနပြောလို့ပေါ့မူပြောင်းမယ်လူမပြောင်းဝင်မယ်မူပြောင်းပြီးတော့လုပ်မယ်ဆိုရင်ဒီစနစ်ကြီးကအောင်မြင်မယ်လို့ပဲခံယူထားပါတယ်လက်တွေ့သာရကအဖြစ်ဒီနေ့နှစ်နှစ်တာကာလအတွင်းမှာဖြစ်ပျက်ခဲ့တာကြီးပြန်ကြည့်ရင်ကျွန်တော်တို့ကဒီမူလူမပြောင်းမမယ်မူပြောင်းလို့လားတလို့အခြေအနေတွေကိုစိုက်ခဲ့တာကိုကျွန်တော်ဒီလမ်းကြောင်းမော်လမ်းကြောင်းမှန်မော်ရအောင်မရောက်ရအောင်ကို post လုပ်ပြီးတော့ကျွန်တော်တို့ကချင့်ကပ်နေတာပါဒီလိုလုပ်တဲ့အခါမှာလည်းပဲအခက်အခဲကြက်တဲတွေဆိုတာအများကြီးရှိခဲ့ပါတယ်ဒါကတော့ဒီစိတ်တစ်ပိုင်းအဖြစ်ဒီဒါအားလုံးဟိုဥကြောတာဆိုလည်းတည်ပြီးသားဖြစ်မှာပါဒီအခက်အခဲတွေကိုကျော်လွားပြီးတော့ကျွန်တော်တို့ကဒီလက်ရှိလူတွေကတကယ့်ကိုစိတ်ကအပြည့်နဲ့ကျွန်တော်တို့လုပ်ကင်နေတယ်လို့ပဲကျွန်တော
်
นี่แหละอยู่ซะပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ
့ခင်ဗျာပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်ဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တူတယောက်ဦးအောင်သူညင်းကိုဖိတ်ခေါ်တင်ပါတယ်ဦးအောင်သူညင်းကိုပရိသတ်နဲ့အထွေထူးမိတ်ဆက်ဖို့လို့မဟုတ်ပါဘူးဒီပုဂ္ဂိုလ်ဟာ88ရေခင်ကလေးကဆရာဝန်ဖြစ်ခါနေကျောင်းကထွက်ပြီးတော့ရေခင်မှာပါဝင်ခဲ့ပြီးအခုအချိန်ထိမြမအေးမှာထက်ထက်ဝင်ဝင်ပြုပြင်ဆောင်နေတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်ကြားပါလားအောင်သူညင
်းဟယ်လိုကျွန်တော်ကြားပါ
ဟုတ်ကဲ့ဟုတ်ကဲ့ပြောပါခင်ဗျာဘယ်လိုသဘောပါလဲဒီကိစ္စဦးဆွေးနွေးရတဲ့ပတ်သက်ပြီးဘာပြောချင်လ
ဲဟုတ်ကဲ့ဥစ္စာကျွန်တော်ဒီပြီးခဲ့တဲ့နှစ်အတွင်းပေါ့နော်မြန်မာပြည်ကိုလည်းရောက်ပါတယ်နောက်တစ်ခါကျတော့ဒီအစိုးရရဲ့စနစ်တွေနဲ့ပတ်သက်လို့ကျွန်တော်လေ့လာဖို့ပေါ့နော်ဆိုတော့ဒီတချို့ဝန်ကြီးဌာနကဌာနတွေတွေ့တယ်လို့ဒီအောက်ခြေပြည်နယ်တိုင်းအစိုးရအဖွဲ့တွေနဲ့လည်းကျွန်တော်တွေ့ခဲ့တာတွေရှိပါတယ်ရှိတော့ကျွန်တော်သုံးသပ်ချက်အရဆိုလို့ရှိရင်ခုနပြောသလိုပေါ့လူကတော့မပြောင်းဘူးဆိုပေမဲ့ရေရှည်မှာဥမာ2015ရွေးကောက်ပွဲရဲ့ဟိုဘက်မှာဆိုရင်လည်းသုံးစုံတရာအချို့ကတော့ပြောင်းသွားနိုင်ပါတယ်ဆိုတော့အခုနေသားမှာတော့ကြက်ခဲဖွင့်တခိုင်ဖွံ့ဖြိုးရေးပါတီကပဲအဓိကဟိုပါတီကြီးအနေနဲ့လွှမ်းမိုးရတဲ့အနေအထားဖြစ်နေတော့ဒါကလည်းသုံးတရာတော့ဟိုမေခွန်းထုတ်เสียရှိပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်တွေ့တဲ့အနေအထားမှာတော့တစ်ဖက်မှာဒီအခုလက်ရှိအစိုးရရန်နေရာထဲမှာလည်းအရေးချင်းရှိတဲ့သူတွေတော်တော်များများကိုတွေ့ပါတယ်ဆိုတော့ဒါပေမဲ့မဖြစ်နေလဲဆိုတဲ့အခါကျတော့စနစ်ကကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်တကယ်ဟို rigid ဖြစ်နေတယ်ပေါ့နော်ဒီလိုကြောက်တယ်နေတယ်လို့ခိုင်မာပြီးတော့ဟိုအဲဟိုအသားကျနေတဲ့အခါမျိုးကျတော့ပြင်ဖို့ကတော့အချိန်တော့ယူရမယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်အမြင်ကဒီအောက်ခြေမှာရှိတဲ့ဝန်ထမ်းတွေရဲ့အရေးချင်းလုတ်ပိုင်ခွင့်နောက်တစ်ခါကျတော့သူတို့လည်းပို့ပြီးတော့ဟို release လုပ်ကြလို့ပေါ့ဗျာသူတို့လည်းပြောရွေးဆိုခွင့်ပို့ဆွတ်ပေးရလိမ့်မယ်လို့တော့ကျွန်တော်ထင်တယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဟုတ်ကဲ့အာ1900မဟုတ်ဘူး2015ရွေးကောက်ပွဲဥအောင်သူငင်းပြောတဲ့အချိန်မှာပါတော့ဆရာဦးမော်လင်းကရောအခုလူတွေကမယုံကြည်ကြဘူးဆိုတော့အခုလိုင်းအတိုင်းဒီသရရှင်ရေးတဲ့အတိုင်းဆို2015ရွေးကောက်ပွဲမှာရောပူပြီးတော့ပြောင်းလဲလာနိုင်နိုင်မယ်လို့ကယုံကြည်နေကြလားခင်ဗျာလူတွေကဘယ်လောက်အားထားနေရပါလဲဥပမာ
သူလူတွေရဲ့အမြင်ပြောရင်တော့လူရဲ့ခုနစကားကိုပြန်ပြောရင်လက်ရှိအခြေအနေမှာလူမပြောင်းဘူးဘူကလည်းတောင်းလာမပြောင်းလာမသေးကြဘူးအရေးကြီးဆုံးဖြစ်တဲ့လူကြီးကံကြီးကလည်းမပြောင်းဘူးဆိုတဲ့အခါကျတော့2015ကိုဒီလိုပဲသွားမယ်လို့စိတ်ထဲမှာရှိနေပါတယ်ဒါပေမဲ့လည်းဆက်မှာကအထိုက်မြောက်ပြောင်းလဲလာတာရှိရဆိုတာကိုလည်းအားလုံးကနားလည်ပါတယ်ဆိုတော့ဒီမိုကရေစီအခွင့်အလမ်းအတော်အသင့်ရလာတဲ့အထံငယ်လွတ်လပ်တဲ့ခြေနေမျိုးတွေရှိလာတယ်ဆိုတာကိုလည်းပြည်သူလူထုကနားလည်ပါတယ်။အဲ့ဒီဟာတွေအကုန်လုံးကဒီလိုလွတ်လပ်ခွင့်အတော်အသင့်ရလာတယ်ဆိုတာကလည်းကျွန်တော်တို့အလကားရလာတာမဟုတ်ပါဘူး။ဒီဟာကိုဒီလူတွေဒီမူတွေဟာသူ့အလိုလိုကြောင်းကျင်လို့ကြောင်းလာတာအခွင့်အရေးတွေနည်းနည်းညော့ပါလာတယ်ဟိုခွင့်အရေးနည်းနည်းပူပေးလာတယ်ဆိုတာတွေကအလိုလိုဖြစ်လာတာမဟုတ်ပါဘူး။ကျွန်တော်88ကစပြီးပြည်သူလူထုရဲ့ခင်အားနဲ့ဟာဒေါ်စားစုကြည်တို့လိုဒီမိုကရေစီခေါင်းဆောင်တွေနဲ့ဒီမိုကရေစီလိုလားတဲ့အင်အားစုတွေအကုန်လုံးကဝိုင်းပြီးတော့တွန်းတိုက်ပြီးရလာတဲ့အခြေအနေဖြစ်တဲ့အတွက်2015ပြောင်းလဲမှုဆိုတာလေကျွန်တော်တို့ပြည်သူလူထုခင်အားကပြည်သူလူထုကဘလို့တွန်းတိုက်နိုင်လဲဆိုတဲ့အပေါ်မှာအများကြီးတည်နေပါတယ် ဆိုတော့အခုလက်ရှိအခြေအနေမှာတော့ပြည်သူလူထုကလက်ရှိအစိုးရနဲ့ဒီလူတွေမကြောက်လဲတဲ့အပေါ်မှာမယုံကြည်မှုတွေရှိနေတော့လဲပဲငါတို့ဝိုင်းပြီးအခေရန်အင်းနဲ့အားနဲ့ထွန်းတိုင်မယ်ဆိုရင်တော့အများကြီးကြောက်လဲလာနိုင်တယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်
ဟုတ်ကဲ့
ဒီလိုကောင်းဆောင်လေးလည်းရှိနေပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဆောက်မလဲကျွန်တော်နောက်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကိုဖိတ်ခေါ်ပါရစေအဲ့ပုဂ္ဂိုလ်ကတော့နန်းဝါနူဖြစ်ပါတယ်ကွန်ဟင်းမြို့နယ်ကိုကိုစားပြုတဲ့ကြားဖြူပါတီကသွတ်တော်မှသူဖြစ်ပါတယ်တော့နန်းဝါနူကြားပါလားခင်ဗျာ
ဟုတ်ကဲ့
ဘယ်လိုသဘောပါလားခင်ဗျာအခုလူမပြောင်းပွဲမူပြောင်းလို့မဖြစ်ဘူးလို့လူတို့ကညှိတွားကြပါတယ်အဲ့ဒါတော့နန်းဝါနူဘယ်လိုသဘောပါလားခင်ဗျာ
ဟုတ်ကဲ့ရှင်ကျမတို့ရဲ့အခုလက်ရှိအနေအထားရပါတော့အမူကတော့သူ့ရဲ့အခြေခံအားဖြစ်တော့ပြောင်းသွားတော့ဗောပင်ညာမှာပြောင်းသွားတလုံးဆိုရင်လူကဒီအာနာ၃ရက်ရှိရဲ့အုတ်ချုပ်ရေးအာနာဥဒေပြုရေးအာနာစီမံခန့်ခွဲရေးအာနာဗောဒီအာနာ၃ခုဒါနေ၃ဆိုတော့အာနာကိုခွဲဝေပြီးတော့ကင်နဲ့အချင်းချင်းအပြန်အလှန်ထိန်းကျောင်းတယ်ဆိုတဲ့စနစ်ကလေးကတော့ဖြစ်လာတော့များတော့အဖြစ်မူအားဖြစ်တော့ရေကြီးရအားဖြစ်ဟဲ့တော့နည်းနည်းပြောင်းလာတယ်လို့ပြောရမယ့်အနေအထားရှိနေပါတယ်အဲလူအားဖြစ်ပေါ့နော်အခုလောလောဆယ်လူအားဖြစ်ပြောင်းလဲလာတဲ့အနေအထားကိုလေ့လာကြည့်တဲ့အချိန်မှာဒီလူတွေကိုပြန်ပြီးမှဒီမှလေ့လာတော့ဘယ်လိုပြောဆိုဒီလူထဲမှာပဲပြောင်းလဲခြင်းလဲဆိုတော့အဲလူကလည်းပါတယ်ဒါပေမဲ့အခုကဒါကဒီတိုင်းပြတ်ဖို့တည်နေပြီဆိုတဲ့ဟာကိုသိပြီးခံတဲ့ပုဂ္ဂိုလ်တွေကလည်းတမကလိလာပြီးမှတွေ့ရသေးတယ်။နောက်ပြီးလို့ရှိရင်အပူဆိုးတာခါကြတော့ဟိုဖက်ဒီဖက်အဲ့လိုနော်ဟိုဖက်ဒီဖက်ကိုလုံးဝမပါဘဲနဲ့ဒီအတိုင်းပဲနေတယ်ဆိုတော့လူတန်းစားတရက်ကလည်းတမကတွေ့လာတယ်ရှင်။အဲ့ဒါတော့တမကဖြစ်နိုင်လို့ရှိရင်တော့လူထုတွေအားလုံးကတော့ mindset အားလုံးပြောင်းမှရမယ်ဆိုတော့အနေအထားကိုတော့တမတွေ့ပါတယ်ရှင်။
ဟုတ်ကဲ့ခင်ဗျာဆိုတော့ဒေါ်နဝနုပြောတဲ့အထက်မှာကျွန်တော်အထူးသတိထားမိရအခုပြောင်းလဲခြင်းနဲ့လူတချို့လိုမပြောင်းလဲခြင်းသေးတဲ့လူတွေကိုလည်းတွေ့နေရတယ်လို့ဆိုရယ်ဆိုတော့ဥယျာဉ်မောက်ကိုကျွန်တော်ပြန်မေးပြရစီစောစောကဥယျာဉ်မောက်ဆွေးနွေးခဲ့တဲ့အထက်မှာအများစုဟာပြောင်းလဲခြင်းပါတယ်ဒါအခက်အခဲတွေကိုလည်းကြော်လော့ခဲ့ရတယ်ဆိုတော့ကျွန်တော်လည်းဟုတ်ပါတယ်ကျွန်တော်လည်းသိပါတယ်ဆိုတော့အခုဒေါ်နဝနုတို့ထောက်ပြတဲ့ကြံသေးတဲ့လူတွေနဲ့ပတ်သက်လို့ဘာပြောခြင်းပါလဲတစ်ဆက်ထက်မှာနောက်တစ်ခုပြောခြင်းတာကဦးအောင်သူညီတို့ဆွေးနွေးရတယ်သိပြောင်းလဲဖို့တန်းနဲ့ rigid ဖြစ်နေတယ်သိပြီးတော့အကြအတီးတွေရှိနေသေးတယ်အဲ့ဒီဟာကိုထိုးဖောက်နိုင်ဖို့ကဥယျာဉ်မောက်တို့လိုပြောင်းလဲလို့ရဲအင်းအားစုကဘာများလှုပ်ဆောင်မှုရှိပါလဲခင်ဗျာကျွန်တော်တို့ကနှစ်ချက်ပါမပြောင်းလဲတဲ့လူတွေနဲ့ပတ်သက်ပြီးတော့သဘောထားနောက်ပြီးတော့အဲ့အကြအတဲတွေကိုထိုးဖောက်ဖို့ဆောင်ရွက်နေတဲ့ဒါ concrete action ဘာတွေရှိပါလဲခင်ဗျာဟုတ
်ကဲ့ကျွန်တော်ကဥအောင်ဒီနေ့ဆွေးနွေးသွားတာရှိပါတယ်ကျွန်တော်တို့ဒီစနစ်က rigid ဖြစ်နေတယ်လို့ပြောပါတယ်ခင်ဗျာအချိန်ယူရမယ်နောက်တစ်ခါဝန်ထမ်းတွေကိုခုနေပြရမယ်အတူတူပြောရရင်ပေါ့လေဒါလည်းတစ်စိတ်တစ်ပိုင်းမှတ်ပါလေခင်ဗျာဘာလို့ဆိုတော့ကျွန်တော်တို့တွေကနှစ်ပေါင်းများစွာဒီ rigid definitely အောက်မှာနေလာပြီးတော့မှအောက်ခြေကျွန်တော်တို့ဝန်ထမ်းအဆင့်ဒီ definitely အောက်မှာသွားလာခဲ့ရတဲ့အတွက်ဒါကိုချက်ချင်းလုံးတိုင်းပြောင်းလိုက်လို့ရှိရင်ကျွန်တော်တို့မှာပြဿနာရှိနိုင်တဲ့အတွက်ဒါကိုပညာပေးပြီးတော့ဖြည်းဖြည်းချင်းအောက်ခြေအဆင့်ပေါ့လေဆွဲယူပြောင်းလာတယ်လို့ပဲအခက်ပိုင်းကတော့ကျွန်တော်တို့ပြောင်းလာပြီတော်တော်များများပြောင်းလာပြီပြောင်းလို့ပြောင်းခြင်းနဲ့စိတ်လည်းရှိလာပြီပေါ့နော်အဲဒါကြောင့်ကျွန်တော်တို့ကဒီပညာပေးပြီးတော့ကျွန်တော်တို့ဒါကိုပြောင်းသွားမယ်ဆိုရင်ဒါကျွန်တော်တို့အောင်မြင်ပါပါအောင်မြင်လက်ဟိုတာကလေးတွေလည်းကျွန်တော်တို့ရှိခဲ့ပါတယ်နော
်
ဒီဝန်ထမ်းတွေကျွန်တော်တို့တကအောက်ကြည့်ပြီးအုတ်ချွေးဟိုမှာရှိတဲ့အုတ်ချွေးဘိုင်းကစပေါ့လေအားလုံးပေါ့ကျွန်တော်တို့ဥမာဒီနေ့ဆိုလို့ရှိရင်လည်းပဲလွတ်တော်ဆိုတာကုမပေါ်ပေါက်လာတယ်ဒီလွတ်တော်ပေါ်ပေါက်လာတဲ့အတွက်လွတ်တော်ကနေပြီးတော့ဒီအင်းငယ်အတွက်ကိုဒီပြောင်းလဲပြည်ပြင်မှုပြည်ပြင်မှုပြောင်းလဲဖို့ဆိုတာအရင်ဒီလွတ်တော်မှာရှိတဲ့လူတိုင်းဟာဆန္ဒလွတ်တော်ကိုလည်းတိုင်းဟာဆန္ဒရှိတဲ့အတွက်ဒီဆန္ဒကိုအကောင့်ထဲပေါ်ဖို့ရဆိုရင်ကျွန်တော်တို့ကဒါအများစုဖြစ်ပါတယ်အများစုဒီပုံစံပဲပေါ့လက်တော်မှာအခြေတူမညီတဲ့အတွက်ကျွန်တော်တို့ဒါနည်းမဲပါတော့ကျွန်တော်တို့ရှိကောင်းရှိနိုင်ပါတယ်ကုနာပြောလို့ပြောင်းလဲဖို့ဆိုတာကိုဟိုစိတ်ဝင်စားပဲနဲ့ပုံမှန်လေးနေသွားကျင်တဲ့လူတွေလည်းရှိကောင်းရှိနိုင်ပါတယ်သို့တော်လည်းပဲအများစုကတော့ပြောင်းလဲကျင်တဲ့ဆန္ဒရှိတဲ့အတွက်ဒီနေ့ဥက္ကူအောင်ကျော်ဇာနာတို့တည်တဲ့အချိန်မှာဒီနေ့လောကီကျန်းမာရေးနဲ့ဖွံ့ဖြိုးပါတီရပဲဒီနေ့ပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံအချုပ်ပုံအခြေခံဥပဒေကိုဒါပြောင်းလဲဖို့ဆိုတာကိုကော်မရှင်ဖွဲ့ပြီးတော့ထားဖို့ကျွန်တော်တို့တားဆီးနေပါပြီဒါလည်းပဲပြည်သူ့ရဲ့အတန်နဲ့ပြည်သူ့ဆန္ဒအရာကိုဒါလောက်တိုင်းဆောင်ရတဲ့သဘောပါပဲကျွန်တော်တို့ဒီပါတီဒီအနေနဲ့ level တည်ရည်ဆောင်ရတာလည်းမရှိပါဘူးခင်ဗျလောက်တိုင်းတာလည်းမရှိပါဘူးတကယ်တော့
ဒီနေ့ခေတ်ကမှပြန်ကြည့်ရင်လည်းပဲကျွန်တော်တို့ဆိုအနေနဲ့ဒီမီဒီယာပိုင်းလွတ်လပ်ခွင့်အစပေါ့လေအားလုံးကျွန်တော်တို့တော်အောင်ဆန်းစုကြည်ပါတီတွင်ဒီလွတ်တော်အတွင်းကိုရောက်လာတာအစဟာတကားဒါရီယာတကယ့်ကိုကျွန်တော်တို့ပြည်ပြောင်းလဲမှုတွေအခြေအနေဖြစ်ပါတယ်ဒါရီယာကလည်းပြောလို့ပါပဲဖိအားပေးတာလည်းပါပါတယ
်ဟုတ်ကဲ့ဥမာကျွန်တော်တို့ပြင်ပြတယ်ဒီမှာ
တော်တော်ရှင်းလာဖို့ပေါ့
တော်ရရှင်တယောက်ကရေးထားတဲ့အထက်မှာအဲ့ဒီဥပဒေပြောင်းတာနဲ့ပတ်သက်လို့ဒီမှာအဲ့ဒါအခုပဲကျွန်တော်ဖတ်တော့မလို့ပါပဲသမရကအခြေခံဥပဒေကိုတဖြည်းဖြည်းပြင်ပြီးဟုပြောခြင်းသည်လုတ်ပိုင်ခွင့်မရှိဘဲပြောခြင်းသာဖြစ်ပါသည်လွှတ်တော်တွင်အခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့နေပြီဟုပြောနေကြပါသည်အမှန်မှန် review ကော်မတီဖွဲ့ခြင်းသာဖြစ်ပါသည်ပြင်ဆင်မည်ဟုလွှတ်တော်ကတရားဝင်မပြောပါ85ရာခိုင်နှုန်းကျော်သောအမတ်များထောက်ခံမှသာလျှင်ကျမက်ထောက်ခံပြီးမက်ဒီပိုင်ခွင့်တဝက်ကျော်ကထောက်ခံမှသာပြင်လို့ရနိုင်ပါသည်ဆိုတာတခုရေးထားပါရဲနောက်ပြီးတော့ရင်းဥပဒေကိုအစိုးရကပြင်ဆင်လုံးဝစိတ်ဝင်စားပါဦးထေးဦးက2008အခြေခံဥပဒေသည်ပြည့်ပြည့်စုံပြီးဖြစ်သောကြောင့်ပြင်ရန်မလိုဟုတည်ဝင်ပြောထားပြီးဖြစ်ပါသည်တော်လှန်ရေးနေ့ကတပ်မတော်ဦးစည်းချုပ်ကတပ်မတော်သည်လွတ်လပ်ရေးတိုက်ပွဲအစဉ်အဆက်တွင်ရှီတန်းကပါဝင်ခဲ့သောမျိုးချစ်တပ်မတော်ဖြစ်သောကြောင့်အမျိုးသားနိုင်ငံရေးဦးဆောင်မှုကဏ္ဍမှနေအုံးမည်ဟုပြောခဲ့ပါသည်လွှတ်တော်တွင်တမရတော်သား25ရာခိုင်နှုန်းကိုရောမြင်မဟုတ်ပါလို့သောရရှင်တယောက်ရန်ကုန်ကရေးထားပါတယ်ဦးရဲမောင်အဲ့ဒါပါများပြန်ပြောချင်ပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်အနေနဲ့ပြောချင်တာကတော့ဒီဝယ်ဒီအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီဆန္ဒရှိလို့ကိုကျွန်တော်တို့လွှတ်တော်မှာတင်ပြပါပြီလွှတ်တော်မှာတင်တဲ့အတွက်လွှတ်တော်ကလည်းပဲဒါကိုအလေးနဲ့ထားပြီးတော့ကျွန်တော်တို့ဒါဆောင်ရွက်နေပါတယ်ကျွန်တော်အနေနဲ့ပြန်ပြချင်တာကတော့ခုနပြောလို့ပေါ့လေဒီဒီဥပဒေဝယ်ဒီအုပ်ချုပ်ပုံအခြေခံဥပဒေကြီးဆိုတာဒီတစ်ခုတည်းနဲ့အမြဲတမ်းဓာကြီးကဒီမဟုတ်ပါဘူးဒါကာလဒေသအချင်းခါကိုလိုက်ပြီးတော့ဒါပြည်ပြင်ပြောင်းလဲရမယ်ဟာတွေကိစ္စတွေလည်းရှိပါတယ်ဒါတွေပြည်ပြင်ပြောင်းလဲတဲ့နဲ့ဟာတွေကိုလည်းပဲကျွန်တော်တို့ကဒါအများဆန္ဒနဲ့ပဲကျွန်တော်တို့အများဆန္ဒဆိုတာကျွန်တော်တို့ဒီစွတ်တော်အတွင်းမှာရောပြည်သူရဲ့ဆန္ဒအရာရောဒါပြောင်းလဲသွားမှာပါဒါပြောင်းလဲဖို့လည်းဒါနိုင်ငံတော်အစိုးရအပိုင်းအနေနဲ့လည်းပဲဒီပြောင်းလဲမှုပြောင်းလဲမှုဆန္ဒရှိပါတယ်။ဒါကြောင့်အစိုးရဘိုင်းနဲ့ဆက်ဆက်နေတဲ့ဒီကျွန်တော်တို့အစိုးရဆိုတာဒီအုပ်ချုပ်ရေးဘိုင်းဒီတပ်မတော်ဘိုင်းမှာလည်းပဲပြောင်းလဲခြင်းနဲ့ဆန္ဒရှိတယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်လည်းကျွန်တော်တို့ဒါကိုဒီပါတီနေနဲ့ဒီချုပ်တော်မှာပြင်ပြပြီးတော့ဒါဆောင်ရွက်တာပါခင်ဗျာ
။ဟုတ်ကဲ့။သတင်းစာဆရာအနေနဲ့ဟောဘယ်လိုမြင်ပါလဲခင်ဗျာ။ဒီကြိုးပမ်းမှုဒီအလားအလာပေါ့လေအထူးသဖြင့်ဖွဲ့စည်းပုံပြောင်းနိုင်မယ်ဆိုတဲ့အလားအလာရှိအောင်မလဲ။
ကျွန်တော်ကျွန်တော်တို့မူပြောရရင်တော့အခြေခံဥပဒေဟာပြည်သူလူထုကယုံကြည်ပြီးတော့ပြည်သူလူထုကလက်ခံမှာအသက်ဝင်တဲ့အဖြစ်ပါတယ်။အဲဒီတော့ပြည်သူလူထုကလက်မခံတရေမထောက်ခံတရေအခြေခံဥပဒေဘလောက်ပဲအတင်းဆွဲပြီးတော့အတီးပြုတ်ထားပြုတ်ထားအသက်မဝင်ပါဘူး။အသက်မရှိတဲ့အခြေခံဥပဒေပဲဖြစ်ပါမယ်။အဲ့တော့အခြေခံဥပဒေကိုပြင်မလားမပြင်ဘူးလားဆိုတဲ့ဟာပြည်သူလူထုကဘလောက်ပြင်ကျင်လဲပေါ့။အခုကျွန်တော်တို့ပြည်သူလူထုကပြင်ဖို့အကြောင်းတွေအများကြီးပြောထားတာရှိပါတယ်။အဲ့ဒါကပြည်သူလူထုကယုံကြည်တဲ့ခေါင်းဆောင်တွေပေါ့။ဒေါက်တာဆန်းစုကြည်လို့ခေါင်းဆောင်တွေကအလွတ်တော်တွေကိုရောက်နေပြီ။ရောက်နေပြီးတော့သူတို့ကိုယ်တိုင်ကလည်းဒီပြင်ရေးကိစ္စမှာသူတို့မှအချင်းအချင်းရှိပါတယ်။ဘလောက်အထိပြင်လို့ရမလဲဆိုတဲ့ခေါင်းဆောင်တွေရဲ့အချင်းအချင်းကိုလည်းပြည်သူတွေကစောင့်ကြည့်ပြီးအခဲခတ်နေတာဖြစ်ပါတယ်။အဲ့တော့ပြည်သူလူထုရဲ့သဘောထားနဲ့ဒီခေါင်းဆောင်တွေရဲ့ဒီကြောင်းလဲရေးစီစဉ်နေပေါ်မှာအပြားကြီးတည်နေပါတယ်။ကျွန်တော်အနေနဲ့ပြောရရင်တော့ဒီဟာကအထိုက်လျောက်တော့ကြောင်းလဲသွားဖို့လိုအပ်နေပြီဖြစ်တဲ့အတွက်ကြောင်းကိုကြောင်းလဲရမယ်လို့ယုံကြည်ပါတယ်။မကြောင်းလဲဘူးဆိုရင်တော့ကျွန်တော်တို့နိုင်ငံဆက်ပြီးတော့ဒုက္ခရောက်နေဦးမှာပဲလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဒီဖွဲ့စည်းပုံဥပဒေကြောင်းလဲရေးဆိုတာကျွန်တော်နားလည်တော့အကြံပြင်းအဓိကနှစ်ချက်တမန်တော်ရဲ့အခန်းကဏ္ဍနဲ့တိုင်းရင်းသားအခွင့်အရေးကိစ္စဖြစ်ပါတယ်ဒေါ်နန်းဝါနုတိုင်းရင်းသားအမတ်တူအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲလာနိုင်တဲ့အလားအလာကိုဘယ်လိုမြင်ပါလဲဘလောက်အရေးကြီးပါလဲအဲ
့ဒါဟုတ်ကဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုတဲ့အရေးကတိုင်းတမန်တော်တိုင်းရင်းသားတွေအတွက်ကတော့အတက်တမျှအရေးကြီးပါတယ်ရှင့်ဘာဖြစ်လို့ဆိုလို့ရှိရင်ဒီရဲ့ဥပဒေကိုလေ့လာကြည့်တဲ့အချိန်မှာတိုင်းရင်းသားတွေရဲ့အခွင့်အရေးဆိုတာမရှိတလောက်ပါပဲ။နောက်ပြီးဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့အတက်ဥညင်ပေါ့နော်။ပြောရရင်ကျမတို့ဥပဒေစကားနဲ့ပြောရင် split ပေါ့ split နဲ့ trend ပေါ့နော်။သူရဲ့လားရပေါ့။သူရဲ့ဥညင်နဲ့သူရဲ့လားရကိုကြည့်လိုက်တဲ့အနေအထားဆိုလို့ရှိရင်ကျမတို့ရဲ့တိုင်းရင်းသားတွေအတွက်တော့မကဘူး။ကျမတို့နိုင်ငံအတွက်ပါတော်တော်လေးစိုးရင်ရတဲ့အနေအထားလေးရှိပါတယ်ကျမတို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကိုတော်တော်လေးဒီကို ကံရတော်ရချက်တဲ့အနေအထားလေးရှိပါတယ်အထူးသဖြင့်ကျမတို့တိုင်းရင်းသားတွေပေါ့နော်ကျမတို့ရဲ့တိုင်းရင်းသားတွေအတွက်ကအခြေခံရပိုင်ခွင့်လေဆိုတာဘာတစ်ခုမှလည်းမရှိဘူးနောက်ပြီးကျမတို့အတွက်ကိုပိုင်အုပ်ချုပ်ခွင့်လို့ကိုပိုင်ပြထမ်းခွင့်လေဆိုတာလည်းကျမတို့အတွက်မရှိဘူးပေါ့နော်ဒါကိုဖြစ်မယ်ကျမတို့တိုင်းရင်းသားတွေအတွက်ကိုလည်းလှုပ်ပေးဖို့ဆိုတာနိုင်ငံတော်ဓမ္မဒါကြီးနဲ့တကွဒီလွတ်တော်ဥက္ကဋ္ဌကိုလည်းကျမယုံကြည်ပါတယ်ဒါဖြစ်မယ်ဆိုလို့ရှိရင်တကယ်အမှန်တကယ်တိုင်းရင်းသားတွေဆစ်ဆင်တာရှိရှိလှုပ်ပေးမယ်ဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့အသက်ဝိညာဉ်နဲ့သူ့ရဲ့နားရကိုအကုန်လုံးပြောင်းမရမယ်ဆိုတဲ့အနေအထားကိုကျမမြင်ပါတယ်
တော့နောက်ဝင်တော့အဲ့တော့ဘလောက်အရေးကြီးတယ်ဟုတ်ကဲ့အရေးကြီးတယ်ဆိုတာတော့ဟုတ်ပြီအဲ့တော့အဲ့လိုပြောင်းလာနိုင်တဲ့အလားအလာကောဘလောက်မျှော်လင့်ချက်ထားနိုင်တယ်လဲ
ဟုတ်ကဲ့အမှန်တိုင်းပြောလို့ရှိရင်တော့ကျမတို့ရဲ့တိုင်းရင်းသားတွေအတွက်တော့တိတ်ပြီးတော့ညှိုလင့်ချက်တိတ်မရှိဘူးပေါ့နော်ဒါပေမဲ့ကျမတို့ကိုဒီအမှန်တကယ်အစိုးရနိုင်ငံတော်ဓမ္မဒါကနေဦးဆောင်တဲ့ဒီအစိုးရအဖွဲ့ကောနောက်ပြည်ခိုင်ချိုအဖွဲ့တပ်မတော်အဖွဲ့တွေကဟုတ်ပြီဒီတိုင်းရင်းသားတွေကိုကိုပိုင်အချုပ်ခွင့်ပေးတင်ပြီသူတို့ကိုသူတို့ရက်တီတင်ပြီပေါ့နော်အဲ့လိုမျိုးစဉ်းစားပြီးနေဆိုလို့ရှိရင်တော့ဒီကဖွဲ့စည်းပုံအခြေခံဥပဒေကအချိန်မရွေးပြောင်းလဲလာနိုင်ပါတယ်နောက်ပြည်သူလူထုရဲ့အားလဲလို့အပ်ပါတယ်
ဟုတ်ကဲ့အဆင်သင့်ပဲဒီမှာတန်ခိုင်ပုံကျွေးပါတီရဲ့အမတ်ဦးရေမောက်ရှိပါတယ်ဦးရေမောက်ခင်ဗျာတော့နန်းဝန်နုပြောတဲ့တိုင်းရင်းသားအရေးနဲ့ပတ်သက်လို့ရောဦးရေမောက်တို့ပါတီကပြုပြင်ပြောင်းလဲဖို့စဉ်းစားတဲ့အထက်မှာပါပါလားခင်ဗျာအချင်းချင်းပြောပါခင်ဗျာ
အဲကျွန်တော်အရင်ပြောရရင်တော့ကျွန်တော်တို့အဓိကဒီနေ့ဒီညဉ့်ညဤကောင်တွေပေါ်နေတာဟာအဓိကပါပဲညဉ့်ညဤကောင်တွေပေါ်နေတဲ့နေရာမှာတိုင်းလာအရေးမပါပဲနဲ့ကျွန်တော်တို့ညဉ့်ညဤကောင်တွေပေါ်ဖို့ဆိုတာပြည်ပြည်စုံစုံညဉ့်ညဤရောက်ဖို့ဆိုတာခဲ့ရမှာလေဒါကြောင့်ကျွန်တော်အမြင်နေနဲ့ကျွန်တော်တယောက်တည်းအမြင်နဲ့ရောခုနတော့ one တော့နောက်ဝါမီပြောသွားတဲ့အတိုင်းမှတ်ပါတယ်ဒီတိုင်းလာအရေးကိစ္စတွေကိုကျွန်တော်တို့ကလုပ်ပြရမယ်လုပ်ပြမှသာကျွန်တော်တို့ကသာအောင်မြင်မယ်ဒီကျွန်တော်တို့ကြွေးလို့ပါပဲဒီကြီးများမှာလည်းပဲအဲ့ဒီအတွေ့ရှိပါတယ်တိုင်းနာအရေးကိုကျွန်တော်ဥပစာပေးပြီးဆောင်ရွက်ဖို့ဆိုတာနိုင်ငံတော်ရဲ့အကြီးအကဲများကိုယ်တိုင်ကလည်းပဲဒီဟာကိုလက်ခံထားပြီးတော့ပြောဆိုထားတာရှိပါတယ်ဒါကြောင့်တော်1တော်နဲ့1နဲ့ပြောသွားတာမှတ်ပါတယ်အဲ့ဒီတိုင်းလေးချစ်လာမယ်လို့ကျွန်တော်လည်းယူဆပါတယ
်ဟုတ်ကဲ့ကောင်သူကြီးကဘယ်လိုမြင်ပါလဲခင်ဗျာအဲ့ဒီဖွဲ့စည်းပုံအပြောင်းလဲလာလာ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဖွဲ့စည်းပုံအပြောင်းလဲကလည်းအရေးကြီးပါတယ်ခင်ဗျာဆိုတော့အခုကျွန်တော်သိသလောက်ဆိုရင်ဒီဟိုအစိုးရနဲ့ဒီပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေကြားတဲ့ဆက်ဆံရေးနဲ့ပတ်သက်လို့ပေါ့နော်ဆိုတော့ဒါတွေကအစိုးရဘက်ကလည်းဟိုပြုပြင်ရင်းနဲ့ဌာနတွေအများကြီးရှိတယ်ဆိုတော့ကျွန်တော်ကြားပါတယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်လေ့လာခဲ့ရတဲ့လောက်ကျွန်တော်တွေ့ခဲ့ရတဲ့အနေအထားကျွန်တော်ဆွေးနွေးချင်တာကအခုချိန်မှာဒီကျွန်တော်တို့နိုင်ငံမှာအခုရက်ကြီးရွေးကောက်ပွဲတွေပေါ့နော်ရက်ရွာနဲ့ဒီရက်ကွက်ရွေးကောက်ပွဲတွေစပြီးတော့လုပ်ပါတယ်ဆိုတော့ဒါရရွေးကောက်ပွဲမဟုတ်ဘူးဆိုပေမဲ့ကျွန်တော်ထင်တယ်အရေးပါတဲ့အဆင့်မှာနောက်တစ်ခါကျတော့အခုပြီးခဲ့တဲ့2လလောက်ကပဲဒီမြို့နယ်ဆင်းခရိုင်ဆင်းဒီဖွံ့ဖြိုးရေးကော်မတီတွေစဖွဲ့တဲ့ကိစ္စတွေဒါအမိန့်စာလည်းထုတ်ပြီးစလုပ်လာပါပြီဆိုတော့အဲ့ဒီအချိန်မှာဒါပြည်သူလူထုရဲ့ကိုယ်စားလှယ်တွေလည်းဒီဖွံ့ဖြိုးရေး project ကိစ္စတွေမှာဒါပါဝင်ခွင့်ရှိလာမယ်အနေအထားတွေဒါကျွန်တော်တွေ့ပါတယ်နောက်တစ်ခုကတော့ဒီ municipal council ကိစ္စတွေပေါ့နော်ဆိုတော့အခုအချိန်မှာတချို့ဥပဒေတွေပြုတ်နေပြီးတော့ရေရှည်မှာဒီ elected ပေါ့ရွေးကောက်ခံရတဲ့ municipal council တွေကဒီမြို့ကိုမြို့ကိုရွာကိုအုပ်ချုပ်တဲ့ကိစ္စမျိုးတွေဆိုတော့ဒီခြေလှမ်းတွေလည်းကျွန်တော်တွေ့ပါတယ်အဲ့တော့တစ်ဖက်မှာလည်းဟိုဒါအစိုးရဘက်ကဟိုအကောင့်နဲ့အကွက်တွေကိုလည်းကျွန်တော်တို့ပြောဖို့လိုတယ်ထင်ပါတယ်ဒီအနေထားမှာလည်းတစ်ဖက်ကဒါပြုပြင်ပြောင်းလဲမှုတွေလည်းလုပ်နေကြတယ်တော့ရှိပါတယ်ဒါပေမဲ့ချက်ချင်းကြီးရလာထွက်လာမယ်လို့တော့မမျှော်လင့်လို့မရဘူးခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါခုနပြောတဲ့အခြေခံရေကောက်ဝဲအုပ်ချုပ်ရေးသိမ်းမှာပြောင်းဖို့လုပ်တယ်ဆိုတာဘယ်ဘက်မှာလဲတိုင်းဒေသနယ်ပြည်မှာတော့လုပ်လာခင်ဗျာ
ခင်ဗျာ
ဒီအခြေခံအောက်ခြေအဆင့်ရွေးကောက်ပွဲတွေလုပ်ပြီးတော့ဘာညာလုပ်လာလဲဆိုတော
့အောက်ခြေအဆင့်ဒီအခုရက်ကွက်နဲ့ကြီးရအောက်ခြေရွေးကောက်ပွဲတွေကပြီးခဲ့တဲ့ဒီဇင်ဘာလောက်မှာနိုင်ငံလုံးမှာလုပ်သွားတယ်
တိုင်းဒေသဟုတ်ကဲ့တိုင်းဒေသနယ်ပယ်မှာလုပ်တယ်ပေါ့
အကုန်လုပ်ပါတယ်ခင်ဗျာဒါပေမဲ့ဟိုပြဿနာကြီးတော့ရှိတာပေါ့သူရွေးကောက်ပွဲစနစ်ကတိုက်ရိုက်ရွေးကောက်ပွဲမဟုတ်ဘဲနဲ့ဒီဆယ်အိမ်ကောင်းရွေးပြီးတော့မှပြန်ပြီးတော့ဆယ်အိမ်ကောင်းချင်းချင်းမဲပေးပြီးတော့ရဲရွာလူကြီးရွေးဆိုတော့ဒီလို indirect ရွေးကောက်ပွဲစနစ်ဆိုတော့ပြဿနာတွေတော့ရှိပါသေးတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဒီကောင်းတာလည်းပြောပါဆိုပြောပါတယ်ကျွန်တော်ကတော့မြန်မြန်တရားနှစ်ဖက်လုံးပြောကြတာကိုနားထောင်ဖို့ပေါ့လေသောရရှင်တယောက်ရေးထားပါရယ်ကျွန်တော်တယ်လီဖုန်းနဲ့ဆက်သွယ်ဖို့ကြိုးစားရတယ်ဒီသောရရှင်တချို့ဒါပေမဲ့တယ်လီဖုန်းလိုင်းကမရလို့သူရေးထားတဲ့စာလည်းရှိတယ်နဲ့သူကကျွန်တော်တို့အတိုင်းပြည်ကိုပြောင်းစီချင်တာအနှစ်90ရှိတော့ပါပြီတဲ့အမတီပါတီမှပြည်သူပါတီတို့တခါ68မှာမဆလာမဒီမိုကရေစီတို့တခါစီအုပ်ချုပ်ရေးမှအရက်ဖက်အုပ်ချုပ်ရေးတို့တခါအခါခါမျှော်လင့်ကြရပြီပါပြီဒီခါတော့တကယ်ပြောင်းလဲမယ်လို့ယုံကြည်နေတယ်မယုံကြည်တဲ့သူကိုရန်သူတို့တောင်သတ်မှတ်ထားပါတယ်တဲ့ကဲဒီသွားတဲ့ရှင်ရဲ့ယုံကြည်မှုကဘလောက်ပြင်းထန်နေတယ်လဲသူကနိုင်ငံတကာမှာလည်းပဲလှုပ်လှုပ်ကြိုင်မှုတဲ့ပုဂ္ဂိုလ်နောက်သူကဂျွန်နက်ကန်နဒီစကားကိုပြောထားတယ် mean by looping and less he may wire time be dread but pim less rather and it's I be it away. At the group diga bura one and we go diga the Pyongmade Mangane one and Pion you some more and look for Lures Rodga diga Bjotaresa Pipara di Dorajinaro. Not the rising do got a bailes or Pim Pivoro March and Yama Mobuda Mera, Sidine, Jamato Hua. Lure, Mabjong, you know, Muri, Jong Jabi, Lugani Ravara. Use when he drink Hozu, Jinzu, Zuriga, could you see what to who is a Tida de Jinzu Pinny Bida, see Damada, use when ma, see what a mass through the Miriga, Bamu Buru remote, three like dying time, you don't mean your William Pass, you know. ဒီထားတဲ့သောရရှင်ဖြစ်ပါတယ်သောရရှင်ကသူ့ကိုယ်သူရဲ့နာမည်ပြထားတဲ့နောင်များကံဆုံလိုတဲ့ရန်ကုန်ကားရခင်ဗျာဒီသောရရှင်ရဲ့စာနဲ့ပဲကျွန်တော်ဒီကနေ့တိုက်ရိုက်လိုက်စီကိုဒီကုန်းချွေးပြစေပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေအားလုံးနတ်စနဲ့သောရရှင်နဲ့အားလုံးအထူးကျေးဇူးတင်ပါခင်ဗျာ